အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာအဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်တယ်လို့ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်အပေါ်မှာမြန်မာပြည်ကဘာသာရေးခေါင်းဆောင်တွေကလည်းထောက်ခံကြပါတယ်။လက်ရှိမြန်မာနိုင်ငံမှာရှိတဲ့အစ္စလမ်ဘာသာဝင်တွေဟာဝိပုစုတောင်းဖို့နေရာအခက်အခဲတွေရှိနေပြီးဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတယ်လို့အစ္စလမ်သာသနာရေးရာကောင်စီရဲ့ဌာနချုပ်ဩက္ကဋ္ဌဦးညွန့်မောင်ရှိန်ကပြောပါတယ်
။ကျွန်တော်ရန်ကုန်တိုင်းမှာဆိုရင်လည်းပဲမြို့နယ်တွေတော်တော်များများမှာဖျားဝိပုဖို့နေရာမရှိဘူး။တခါစာတင်ကြောင်းတွေပိတ်ထားတယ်မြန်မာတနိုင်ငံလုံးမှာဟိုးရခိုင်ဒေသအပါအဝင်ပြည်နယ်ပြည်မတွေအားလုံးမှာရှိတယ်အစ္စလာမ်ဘာသာရေးပလီအကြောင်းမျိုးမျိုးကြောင့်ပိတ်ထားတယ်ကနေ့ဒီဖွင့်ပေးသေးဘူးအဲ့တော့ဒီဘာသာရေးလွတ်လပ်ခွင့်မှမရှိဘူးဆိုရင်ကျွန်တော်ကဘယ်နေရာသွားပြီးတော့ဖျားရှိကုန်မလဲဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တော့မွတ်စလင်တွေဟာဆုံးရှုံးလေးပဲရှိပါတယ်လို့ကျွန်တော်မှုမှန်လင်းလင်းပဲပြောလိုပါတယ်ခင်ဗျာ
မကွေးတိုင်းဒေသကြီး6မြို့နယ်မှာရှိတဲ့ပလီနှစ်ခုဟာပြီးခဲ့တဲ့2006ခုနှစ်ကပြဿနာရှိခဲ့တာကြောင့်ပိတ်သိမ်းခံရပြီးဒီပလီတွေပြန်ဖွင့်ပေးဖို့တောင်းဆိုတာတွေကြောင့်တိုင်းရင်းစိုးရဖွဲ့ကပြန်ဖွင့်ခွင့်ပေးခဲ့ပြီးမဲ့အောက်ခြေမှာရှိတဲ့ဌာနဆိုင်ရာတွေကပလီတွေပြန်ဖွင့်ခွင့်ပေးမပေးကိုမဲခွဲဆုံးဖြတ်တာမျိုးတွေပြုလုပ်ခဲ့တာကြောင့်ဒီနေ့အထိပလီတွေပြန်ဖွင့်ခွင့်မပေးသေးဘူးလို့ဥညွတ်မောင်ရှင်ကပြောပါတယ်။အစ္စလမ်ဥပုဒ်လာနဲ့နှီးတာကြောင့်နိုင်ငံတော်သမ္မတအပါအဝင်ပြည်ထောင်စုလွတ်တော်သာသနာရေးဝန်ကြီးဌာနတွေကိုပလီတွေပြန်ဖွင့်ခွင့်ပေးဖို့စာပို့တောင်းဆိုထားတယ်လို့လည်းသိရပါတယ်။ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးမှာအစ္စလမ်ဘာသာဝင်တွေဝိပုစုတောင်းတဲ့ဗလီအလုံးရေ200နီးပါးဟာအကြောင်းမျိုးမျိုးကြောင့်အပိတ်ခံထားရတယ်လို့အဆအုံတွေဟာလည်းပျက်စီးနေတယ်လို့ဥညွတ်မောင်ရှင်ကပြောပါတယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာကိုမြန်မာအစိုးရနဲ့တပ်မတော်ကငင်းပယ်ကတာဝန်ယူမှုမရှိကြောင်းအမေရိကန်အစိုးရနဲ့မဟာမိတ်နိုင်ငံတွေဟာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးရှင်းလင်းမှုတွေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကအခြေအပြတ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာတပ်မတော်ကတာဝန်ရှိသူတချို့ကိုကန့်သက်ပိတ်ဆို့မှုအနှဲငယ်မြတ်သာချမှတ်ခဲ့တယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုအဖြစ်အပျက်မျိုးကိုခရစ်ယာန်ဘာသာရေးခေါင်းဆောင်တချို့ကလည်းအတိအမှန်ပြုပြောကြားထားတာရှိပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူနည်းစုအစ္စလမ်နဲ့ပတ်သက်ပြီးတတိထားဆက်ဆံတာမျိုးတွေရှိတယ်လို့ကက်သလစ်ဂိုင်းချုပ်ဘုန်းတော်ကြီးကာရီနယ်ချမ်းမောင်ဘူကဒီကရရဲ့ပိုင်းက RFA ကိုပြောကြားခဲ့ပါတယ်
။ဒီမွတ်စလင်တွေနဲ့ပတ်သက်လို့တော့နည်းနည်းပါတယ်ဗုဒ္ဓဘာသာအုပ်စုကြီးကနည်းနည်းတော့ကြောက်လန့်တဲ့သဘောမျိုးတော့ခံစားရတယ်ပေါ့နော်။ဘေးပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေမှာဆိုရင်တော့ဗုဒ္ဓဘာသာဖြစ်ပြီးနောက်ဖြစ်ရင်းနဲ့မွတ်စလင်တွေဖြစ်လာတဲ့အခါမှာလူတွေနဲ့ဆိုရင်ကြောင်းကြပြီးတော့ဒီ Islamization ပေါ့နော်။ဒါဒီ ISIS တွေကြောင်းကြားတယ် Terrorism တွေကြောင်းကြားတဲ့အခါမှာသူတွေနဲ့ဆိုရင်ကြောင်းကြပြီးတော့မွတ်စလင်တွေဟိုဘာလဲလန့်တယ်ပေါ့
မြန်မာပြည်နဲ့ပတ်သက်ပြီး2016ခုနှစ်ကတမရအမိတ်နဲ့တားမြစ်ရဆိုင်ခဲ့တဲ့အရေးပေါ်နိုင်ငံတကာစီးပွားရေးပိတ်ဆို့မှုဥပဒေကိုပြန်လည်ပြဋ္ဌာန်းကာလက်ရှိပြဋ္ဌာန်းထားတဲ့လက်နက်တင်ပို့ကြောင်းချမှုပိတ်ပင်တားမြစ်ချက်ကိုဆက်လက်ထားရှိဖို့ထောက်ခံတင်ပြကြောင်းစသဖြင့် EBR 29ရဲ့နေ့ကထုတ်ပြန်တဲ့ USCIRF ရဲ့2019ခုနှစ်နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်လက်ရှိအချိန်မှာမြန်မာနိုင်ငံမှာဘာသာရေးကိုအခြေခံမိုက်တိုက်နေတာတွေရှိနေပြီးထိရောက်စွာအရေးမြူလာကြောင်းအစ္စလမ်ဘာသာဝင်တွေဟာလွတ်လပ်စွာကိုယ်ကျယ်ခွင့်ဆုံးရှုံးနေတယ်လို့ရခိုင်အရေးလေ့လာသူဥတာအေးကပြောပါတယ
်မိုက်တိုက်နေတဲ့အခါကျတော့လူလူလဲလဲတော့မလုပ်ရတော့ဘူးလေဘာသာရေးကအခြေခံပြီးတော့မှပြဿနာဖန်တီးမှဆိုရင်နေတော့နေရတာပေါ့နော်ဆုံးရှုံးနေစေပဲလို့ပြောလို့ရတယ်ဘာဖြစ်လို့ဆိုတော့ကိုယ်လက်တွေ့မှာတချို့နေရာတွေမှာသူပလီတက်ခနစ်မရှိတာရှိနေသေးတာပေါ့နော်
ဒါအပြင်အစီရင်ခံစာမှာမွတ်စလင်တွေဘောသာမကခရစ်ယာန်အပါအဝင်အခြားလူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေဆက်လက်ပေါ်ပေါက်နေကြောင်းနဲ့အဲ့ဒီလိုဘာသာရေးလွတ်လပ်ခွင့်ကိုတားမြစ်ပိတ်ပင်တားဆီးနေတဲ့အဖွဲ့အစည်းတွေထဲမှာ UWSA လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းပါဝင်နေကြောင်းဝါဒအဖွဲ့ဟာခရစ်ယာန်ဖျားเจ้าတွေကိုပိတ်ပင်ဖျက်ဆီးခြင်းဖုံးတော်ကြီးတွေအပါအဝင်ခရစ်ယာန်တွေကိုဖမ်းဆီးတာတွေပြုလုပ်ခဲ့ကြောင်းဖော်ပြထားပါတယ်ဒီဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့ဆွဆွချက်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကို RFA ကဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တို့နိုင်ငံမှာဖွဲ့စည်းပုံရှိတဲ့အုပ်ဒီမှာလည်းပါပြီးသားပါခင်ဗျလွတ်လပ်စွာကိုယ်ပိုင်ခွင့်ပေးထားပြီးသားပါခင်ဗျရခိုင်ပြည်နယ်တစ်ခုရဲ့ကြည်ကြည်ပြောလို့မရပါဘူးခင
်ဗျတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တပ်မတော်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICC နိုင်ငံတကာဆက်ရာဇဝတ်ခုံရုံးကစစ်ဆေးအရေးယူနိုင်ရေးအတွက်အမေရိကန်ဆိုးရွားကပါဝင်ထောက်ခံဖို့လဲUSCIRF ကတိုက်တွန်းထားပါတယ်။အမေရိကန်လွှတ်တော်နေရဲနဲ့ပါတီနေရဲပေါင်းကအမတ်တွေပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာအဖွဲ့ဟာ အစိုးရကိုထောက်ခံတင်ပြတဲ့အဖွဲ့ဖြစ်ပြီးမိတ်ဆွေမှုတွေကိုအဖွဲ့ကိုယ်တိုင်ကတော့ပြဋ္ဌာန်းခွင့်မရှိပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံကို CBC ခေါ်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာအဆင့်တစ်အဖြစ်သတ်မှတ်ထားပါတယ်။မြန်မာနိုင်ငံနဲ့အတူအဆင့်တစ်မှာတရုတ်၊မြောက်ကိုရီးယား၊ရုရှားနဲ့ဗီယက်နမ်စတဲ့နိုင်ငံတွေပါဝင်ပြီးအဆင့်နှစ်မှာတော့အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့လာအိုစတဲ့နိုင်ငံတွေပါဝင်ပါတယ်ခင်ဗျာ။ကျွန်တော်ကျော်လွင်ဦးပါ။